ဘာလုံးဆိုင်ရာအလုပ်လက်မဲ့အရေးအတွက်ဟာအခုနှစ်2018ခုနှစ်တင်သာမကပဲလာမယ့်2018ခုနှစ်အထိတိုးများလာနိုင်ကြောင်းကုလသမဂ္ဂလက်အောက်ခံ ILO အပြည်ပြည်ဆိုင်ရာအလုပ်သမားကြီးရအဖွဲ့ကဇန်နဝါရီလ12ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2018ခုနှစ်မှာတော့တကဘာလုံးအတိုင်းအတာနဲ့အလုပ်လက်မဲ့အရေးအတွက်ဟာ 2.8 တန်းအထိတိုးလာနိုင်တယ်လို့ဆိုပါတယ်အခုလိုအလုပ်လက်မဲ့အရေးအတွက်များပြားလာခြင်းအကြောင်းရင်းဟာကမ္ဘာစီးပွားရေးတိုးတက်မှုအရှိန်နည်းနေပြီးလုံလောက်တဲ့အလုတ်ကိုင်းအခွင့်အရေးတွေကိုဖန်တီးပေးနိုင်ခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ ILO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်တော့ဖွံ့ဖြိုးတိုးတက်ဆဲနိုင်ငံတွေကအလုတ်လက်မဲ့အခြေအနေဟာပိုပြီးဆိုးဝါးလာနိုင်ပြီးအခုနှစ်အတွက်အလုတ်လက်မဲ့အရေးအတွက်ဟာမနစ်ကတည်းကစရင်တိရခိုင်နှုန်းကျော်ကျော်လောက်အထိထပ်တိုးလာနိုင်တယ်လို့ ILO ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအလုတ်လက်မဲ့အရေးအတွက်ဟာဆန့်ကျင်ဘက်အဖြစ်နဲ့တိရခိုင်နှုန်းကျသွားနိုင်ပြီး6.2% ခန့်နှုန်းလောက်မှာရှိနေမယ်လို့ ILO ရဲ့ညွှန်ကြားရေးမှူး Guy Ryder ကပြောပါတယ်
။ But the pace of labor market improvements in the developed countries is slowing and the magnitude of the declines in employment in those developing countries is shrinking.
ဒါပေမဲ့ဒီနှစ်ကနေနှိုင်းချင်ရင်ဖွံ့ဖြိုးပြီးနိုင်ငံတွေမှာအလုပ်ကိုင်ဖန်တီးပေးနိုင်တဲ့အချိန်ဟာနှေးကွေးလာနေပြီးဖွံ့ဖြိုးဆဲနိုင်ငံတွေမှာအလုပ်ပြုတ်နိုင်တဲ့အရေးအတွက်တိုက်တာဟာလည်းတဖြည်းဖြည်းလျော့နေလာနိုင်ပါတယ်။ဒါဟာစုစုပေါင်းအရေးတွေ့အားဖြင့်လူ့သမားလူအပ်မှုရော့ကျလာနေတာကြောင့်ဖြစ်နိုင်ပါလေ
အလို့ကန်ဈေးကွက်နဲ့ကဘာတဝမတေချာမရေရာမှုတွေဖြစ်ပေါ်နေတာတွေဟာနည်းပညာပိုင်းဆိုင်ရာတိုးတက်ပြောင်းလဲမှုတွေကြောင့်ဖြစ်သလိုဒေတာတွင်းဆိုင်ရာဖြစ်ပေါ်ပြောင်းလဲမှုတွေကြောင့်တိုင်းပြည်တွေအနေနဲ့အလို့ကန်ဖန်တီးပေးနိုင်သောမရှိတဲ့အတွက်ဖြစ်ကြောင်းရိုက်တာကပြောပါတယ်နိုင်ငံရေးမတည်ငြိမ်မှုတွေ globalization လို့ခေါ်တဲ့ကဘာမှုပြူရေး policy အပေါ်မေးခွန်းထုတ်လာတာတွေကြောင့်ဖြစ်တယ်လို့ရိုက်တာက VOA ကိုပြောပါတယ်ဒါဟာလေတဖြည်းဖြည်းပုံမပွင့်လင်းလာနေတဲ့ဈေးကွက်အခြေအနေတွေအပြင်ကုန်သွယ်ရေးနဲ့ငွေလုံးငွေရင်းနဲ့ယင်းနှမြုံနာမှုလှုပ်ဆောင်တဲ့နေရာတွေမှာကဘာမှုပြုလာတဲ့အတွက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့တစ်နှစ်လောက်ကကြိုတင်ခံမမထားမိခဲ့တဲ့ protectionism လို့ခေါ်တဲ့ကိုကျိုးစည်းဝါးကာကွယ်ရေးဝါဒကြီးထွားလာနေတာဟာလေမတေချာမှုတွေဖြစ်ပေါ်စေတဲ့အကြောင်းရင်းတရားဖြစ်တယ်လို့ Ryder ကပြောပါတယ
် With the new administration in Washington we are all waiting toUnderstand with greater certainty or precision what the intentions of the Trump administration will be.
But the American government has already declared that Trump 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 ပထဝီနိုင်ငံရေးဆိုတဲ့နေမည်တဲကိုဝင်ရောက်လာနေတာဖြစ်တယ်လို့ထင်ပါတယ
်။အလုတ်လက်မဲ့အညွန်ကိန်းဟာတောင်အာရှနဲ့ဆဟာရတဲကန္တရာတောင်ပိုင်းနိုင်ငံတွေမှာပို့ပြီးတော့ဆိုးဝါးလာနိုင်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဆင်းရဲနှောင့်ပမှုတွေရောကြခဲ့ပေမဲ့အဲ့ဒီရောကြတဲ့နှောင့်ဟာအချိန်နည်းလာနေပြီး2019ခုနှစ်အတွင်းမှာတဖြည်းဖြည်းနဲ့ပပျောက်သွားနိုင်တယ်လို့အစီအစဉ်ခန်းစာမှာဖော်ပြထားပါတယ်။2009ခုနှစ်ကစလို့ကမ္ဘာနေရာအနှံ့အပြားကနေပြည်ပနိုင်ငံတွေကိုတွားပြီးအလုတ်လုပ်လို့တဲ့လုံနိုင်ကိုင်နိုင်သူအရွယ်ရှိသူတွေအရေးအတွက်ဟာလည်းနှစ်စဉ်တိုးမြလာနေတယ်လို့ဆိုပါတယ်နိုင်ငံရေးနဲ့စီးပွားရေးစတဲ့ကဏ္ဍစုံမှာပြုပြင်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာနိုင်ငံခြားရေးနှိမ့်ညွန်းမှုတွေရောက်လာမယ်ဆိုတဲ့မျှော်လင့်ချက်တွေရှိနေတာကြောင့်အလုတ်ကိုင်အသစ်တွေဖန်တီးပေးနိုင်လိမ့်မယ်လို့ဆိုတဲ့မျှော်လင့်ချက်တွေရှိထားတာကြောင့်လည်းမြန်မာနိုင်ငံကအလုတ်လက်မဲ့အရေးအတွက်ဟာစိုးစိုးဝါးဝါးကြီးမဖြစ်နိုင်ဘူးဆိုပြီးစီးပွားရေးပညာရှင်တချို့ကသုံးသပ်ပြောဆိုပါတယ်2016ခုနှစ်မတ်လမှာမြန်မာအစိုးရကထုတ်ပြန်တဲ့စင်းစရာတွေအရာကတော့အလုတ်လက်မဲ့အရေးအတွက်ဟာတိတိတာတာနည်းနေကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရကကောက်ခံပြီး2016ခုနှစ်မတ်လမှာထုတ်ပြန်လိုက်တဲ့အလုတ်ကန်အခြေပြစင်းစရာတွေအရာကတော့အလုတ်လက်မဲ့အရေးအတွက်ဟာတိတိတာတာနည်းနေကြောင်းဖော်ပြထားပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့ကောက်ယူထားတဲ့စစ်တမ်းတွေအရာအလုတ်လက်မဲ့အရေးအတွက်ဟာ400ခန့်လုံးဝန်းကျင်လောက်မှာသာရှိကြောင်းဖော်ပြထားပါတယ်။ဒါဟာလူငယ်တွေကြားအလုတ်ကန်ရှာပါတယ်လို့ပြောဆိုနေကြတာတွေနဲ့လက်တွေ့မှာကွာဟနေတာလည်းဖြစ်ပါတယ်။အစိုးရကထုတ်ပြန်တဲ့ကိန်းဂဏနေထဲမှာအရွယ်မရောက်သေးတဲ့ကလေးငယ်တွေတားနဲ့ချီပြီးလုပ်ငန်းခွင်တွေထဲမှာရှိနေတယ်ဆိုတဲ့အချက်ကိုဖော်ပြထားတဲ့အတွက်မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးအလုပ်သမားတွေအများအပြားရှိနေတယ်ဆိုတဲ့ပြောဆိုမှုတွေကိုခိုင်မာသွားစေပါတယ်။ ILO ကထုတ်ပြန်တဲ့ကမ္ဘာအလုပ်လက်မဲ့အခြေပြစီးရင်အရ2019ခုနှစ်အတွင်းလက်တင်အမေရိကနိုင်ငံတွေမှာအလုပ်လက်မဲ့အရေးအတွက်တိတိတသားများလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဥရောပတိုက်အမေရိကနဲ့ကနေဒါနိုင်ငံတွေမှာအလုပ်လက်မဲ့အရေးအတွက်ရော့ကျလာခြင်းရှိပေမဲ့အဲ့ဒီရော့ကျတဲ့နှုန်းကတော့မညီမမျှဖြစ်လိမ့်မယ်လို့ဖော်ပြထားပါတယ်။ဒါပြင်ဥရောပတိုက်နဲ့မြောက်အမေရိကတိုက်မှာကာလရှည်ကြာစွာတည်ရှိနေတဲ့အလုပ်လက်မဲ့ကိစ္စဟာကြီးမားတဲ့ပြဿနာဖြစ်လာနိုင်တယ်လို့ဆိုပါတယ်။ ဥရောပတိုက်တွင်းကအလုံးလက်မဲ့ထက်ဝက်လောက်နဲ့အမေရိကန်နိုင်ငံကအလုံးလက်မဲ့၄ပုံ၃ပုံလောက်ဟာ၆လကျော်ကြာတဲ့အထိအလုတ်ကန်ရှာဖွေနေကြသူတွေဖြစ်တယ်လို့လည်း ILO ရဲ့အစီအခံသားမှာဖော်ပြထားပါတယ်မြန်မာအင်းကြီးချင်းအိန္ဒိယနိုင်ငံမှာလည်း2019ခုနှစ်နဲ့2018ခုနှစ်တည်းအတွင်းအလုပ်လက်မဲ့အရေးအတွက်အနည်းငယ်တိုးလာနိုင်ကြောင်း ILO ရဲ့အစီအခံစာမှာဖော်ပြထားတဲ့အတွက်နှစ်တန်ကြာစီးပွားရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်ခဲ့တဲ့အိန္ဒိယစီးပွားရေးဟာအရှင်ရော့ကျလာနေပြီလားဆိုတဲ့မေးခွန်းထုတ်စရာဖြစ်လာနေပါတယ်။အိန္ဒိယရဲ့အလုပ်လက်မဲ့အရေးအတွက်ဟာမနစ်က 18.8 တန်းရှိခဲ့ရာကအခုနှစ်မှာ 19.8 တန်းရှိလာနိုင်ပြီးရှင်းနှစ် 2018 ခုနှစ်မှာတော့ 18 တန်းအထိရှိလာနိုင်တယ်လို့ခန့်မှန်းထားပါတယ်တရုတ်နိုင်ငံဟာလည်းစီးပွားရေးဖွံ့ဖြိုးမှုအရှိန်ရော့ကျလာနေတဲ့အတွက်အလုတ်ကင်ဖန်တီးပေးနိုင်မှုအခွင့်အလမ်းနည်းလာလိမ့်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်စီးပွားရေးနဲ့အလုတ်ကင်အခွင့်အလမ်းဆိုင်ရာမညီမျှမှုတွေဟာကြီးမားလွန်းတဲ့အတွက်လူမှုအသံအဝိုင်းတစ်ခုလုံးကိုချိမ့်ချောက်လာနေပြီလို့ ILO ရဲ့အစီအခံစာမှာဖော်ပြထားပါတယ်ကဘာတဝမတည်ငြိမ်မှုတွေဖြစ်ပေါ်နေတာအတမွေးဝမ်းကြောင်းလို့ရနိုင်တဲ့အလုတ်ကင်ကောင်းတွေရှားပါလာနေတာတွေကလူမှုမတည်ငြိမ်မှုတွေဖြစ်ပေါ်စေပြီးကမ္ဘာနေရာအတော်များများကလူတွေရွှေ့ပြောင်းနေထိုင်မှုအတွေ့တွန်းအားပေးသလိုဖြစ်နေတယ်လို့လည်း ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ